ူကိုသူဆုံးမနိုင်သလားဆိုတော့လေသူကိုသူလည်းမဆုံးဘူးသူများအဆုံးမလည်းမခံဘူးဒါဆိုရင်လူဟာကိုယ့်ကိုယ်ကိုဆုံးမနိုင်ရင်ဆုံးမမဆုံးမနိုင်ဘူးဆိုရင်အဆုံးမဆုံးမနိုင်ဘူးဆိုရင်ကိုယ့်ရဲ့ဝန်းကျင်ကနေမိဘရင်လည်းအဆုံးမခံရတယ်မိဘအဆုံးမခံရတဲ့အချိန်မှာအများကြီးတက်တာအဆုံးမခံလိုက်မိဘရဲ့အဆုံးမမိဘကအဆုံးမမခံဘူးဆိုရင်ဆရာသမားရဲ့အဆုံးမကိုခံယူရတယ်အခုဖယားစကားတော့နားမထောင်ဘူးဆိုတော့ပြီးသွားပါပြီဆရာရဲ့အဆုံးမကိုဆရာသခင်အဆုံးမကိုလည်းသူနားမထောင်မိဘစကားလည်းနားမထောင်ဘူးအဲ့ဒီမှာဆရာအရှင်ရဲ့တရားစကားကိုလည်းနားမထောင်ဘူးဆိုရင်ပတ်ဝန်းကျင်အနေဝိုင်းပြီးဆုံးမပါလေပောင်းကျင်ကနေပြီးတော့သူ့ကိုဆုံးမရင်မိဘဆုံးမတာတော့ဆရာအရှင်တို့ရဲ့ဆုံးမတာတော့တက်တာမှမဟုတ်ဘူးပို့ပြီးတော့နစ်နာသွားမှာပဲအဲ့တော့ပောင်းကျင်ကလည်းပဲသူ့ပေါ်မှာကရုဏာတက်ကြတဲ့ပောင်းကျင်တွေပဲဖြစ်ဖြစ်သူ့တိမဟုတ်လို့မုန်းတီးကြတဲ့ပောင်းကျင်တွေပဲဖြစ်ဖြစ်အဲ့ဒီအရာတွေနဲ့သူ့ကိုဆုံးမရင်ဆုံးမရင်နာခံလို့ရပါတယ်မိဘလည်းဆုံးမလို့မရဆရာသခင်လည်းဆုံးမလို့မရကိုယ်ပုဂ္ဂိုလ်လည်းအဆုံးမမဆုံးမနဲ့လောကကြီးကဆုံးမသွားလိမ့်မယ်ဘယ်သူကဆုံးမသွားလိမ့်မယ်လောကကြီးဆုံးမလိုက်ပြီဆိုအခုဘုရားရှင်ကနေပြီးတော့မှဗြဟ္မာတံပေးထားလိုက်ဆိုဒီလောကလုံးသူ့အဆုံးမခံတာဘုရားရှင်ဒီလောကလုံးရဲ့လောကကြီးရဲ့ထွတ်တင်လို့ခင်ဗျားရတယ်မလား